ဆရာရည်ဒီတအောင်လုံးမြောက်ရေးတက်မတော့ DNN အနေနဲ့ပေါ့နော်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တို့ကြားမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီကဘလို့ညှိနှိုင်းဆောင်ရွက်ပေးနေပါသလဲရှင
်ပလောင်ပြည်လူမျိုးရေးအဖွဲ့ကကျွန်တော်တို့ USC အဖွဲ့ဝင်လည်းဖြစ်နေတော့သူတို့ကိုယ်စီလည်းကနေပြီးတော့ဒိန်းအစုံစိတ်ကျွန်တော်တို့ကိုပို့ထားတာတွေရှိပါတယ်ခုနှစ်ကမှတို့စီငြိမ်းချမ်းရေးကိုကျွန်တော်တို့တတဲဝင်ဝင်ပို့ဆောင်နေတဲ့အချိန်မှာဒီလိုမမျှော်လင့်တဲ့ဒီလိုမဖြစ်သင့်တဲ့လက်နက်ကပြစ်ကတ်တွေဖြစ်နေတယ်ဆိုတာကတော့အလုံးအတွက်ကောင်းပါဗျာလူတို့တွေပြူပြီးတစ်ခါရောက်မှာလဲကျွန်တော်တို့မြင်ရပြီးသားပဲကျွန်တော်တို့အနေနဲ့ဝင်ရောက်ပြီးတော့အမြတ်တတ်ပေါ့နော်နှစ်ဖက်စလုံးသတင်းအမှတ်ကအဖြစ်ဖြစ်ဘယ်လိုရှိလဲဆိုတာကိုကျွန်တော်တို့သိရှိနိုင်ဖို့ဆိုရကျွန်တော်တို့မနေ့ကအာဆီအဆက်အကောင်းဆောင်နေနဲ့ဆွေးနွေးပြီးနေဖို့တဲ့ကျွန်တော်တို့ QFC ကကိုယ်စားလှယ်ဖက်ဖက်ဖက်စီပြီးတော့သူတို့တွေ့ဖို့ရှင်းတာရှိပါတယ်မနေ့ကချင်းမရင်ညမှာပဲသူတို့တွေ့ဆုံချက်ဖို့ရှိပါတယ
်အဲ့ဒါကြတော့ဆရာဒီ RCSS ဘက်ကပဲလား DNN ဘက်ကရောပါအောင်မလားဆရာ
TNA တော့လောလောဆယ်မပါဘူးခင်ဗျာကျွန်တော်တို့ TNA အဖွဲ့ကတင်ပြတဲ့စတင်းအချက်လက်နဲ့မြေပြင်မှာပကတိဖြစ်နေတဲ့အခြေအနေနဲ့အကန့်ညီမှုရှိမရှိဆိုတာကိုလည်းကျွန်တော်တို့တစ်ဖက်ကအသာကိုနားထောင်ခြင်းနဲ့တွေ့ကြမှုတစ်ဖက်ကအောက်ဆောင်ကိုယ်စားလှယ်နဲ့အရင်ဆုံးတွေ့ပြီးတော့သူတို့ရှိကကျွန်တော်တို့နားထောင်ဖို့ဖြစ်ပါတယ်နော်စတင်းအချက်လက်တွေမျက်ဝေဖို့ပုံပြီးတော့ရယူဖို့ပေါ့နော်ပြီးတဲ့အခါကျမှတကယ်လို့များလို့အလားလို့နှစ်ဖက်စလုံးကတွေ့ဆုံချက်ဖို့လိုအပ်တယ်ဆိုတော့ကျွန်တော်တို့နောက်တစ်ဆင့်အနေနဲ့စဉ်းစားမှာဖြစ်ပါတ
ယ်ဆရာ RCSS ဘက်ကရောမနေ့ပြန်ဘယ်သူတွေများလာရောက်မလဲမသိဘူးရှင
်သူတို့ရဲ့အောက်ထပ်ကိုယ်တိုင်ပါလိုက်မယ်လို့တော့ကျွန်တော်နားလည်ပါတယ်နော
်ဆရာတို့ UNFC အဖွဲ့ဝင်ဖြစ်တဲ့ဒီတအောင်းမျိုးသားလူမျိုးရေးတက်မတော့ DNN ရောကခုလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကဘလို့ကြောင့်ဖြစ်တယ်ဆိုတာမျိုးဆရာတို့ဘလို့များတင်ပြထားပါလဲရှင
်ပလောင်လူမျိုးတွေနေထိုင်တဲ့ဒေသအတွင်းမှာတော့ဖွဲ့စည်းတွေနည်းနည်းများသလိုရှိတယ်ဗျာနော်ဥပမာကျွန်တော်တို့ဒီ CIO ဖက်ကဆိုရင်တက်မဟာလေးတက်ဖွဲ့ဝင်တွေလည်းဝင်ထွက်တော့လာတဲ့ဟာမျိုးတွေရှိတယ်လို့ပဲ SSPP ကတက်ဖွဲ့ဝင်တွေလည်းနှိမ့်ဝင်ပြီးတော့ဆက်ဆံနေတဲ့နေရာမျိုးတွေလည်းရှိတယ်နောက်ထပ်ကျွန်တော်တို့ဒီတအားဖွဲ့နဲ့ကျွန်တော်အစီအစဉ်ကတက်ဖွဲ့ဝင်တွေရံပါရခါနေသေးမဟုတ်ရင်တော့မှအဲတဝက်တဝုံလောက်မှလည်းသွားလာလှုပ်ရှားနေတာမျိုးတွေရှိတယ်ဆိုတော့ပြောပါတယ်ဆိုတော့အခုသူတို့ဝင်လာတဲ့နေမီစိုက်ပွဲဖြစ်တဲ့နေရာပေါ့နော်ကျွန်တော်တို့တအားဖွဲ့ကပြောတာကတော့သူတို့ရဲ့ထိတ်ချုံနေမယ်ပေါ့ဗျာညှိနှိုင်းဆောင်ရွက်ပြီးတော့ဖြတ်တန်းသွားတာကိုပြောတဲ့အခါမှာတင်ပြမှုမရှိဘူးအစီအစဉ်အကြောင်းချက်ချင်းမရှိဘဲနဲ့ဝင်ထွက်သွားလာတယ်အဲ့ဒီအခြေခံအောက်မှာဝင်မလာဖို့မဖြတ်သွားဖို့တားတဲ့ကြားတဲ့ကဝင်လာတဲ့အတွက်တက်ဖွဲ့ဖြစ်တယ်လို့အဲ့ဒါလို့တော့သူတို့တရင်ပြတာရှိပါ
သူတို့ဒီတိုက်ပွဲဖြစ်နေတဲ့ရှမ်းပြည်မြောက်ပိုင်းနန်ခမ်းမြို့နယ်ရဲ့ဒေသအခြေအနေရောဆရာတို့ဘလို့များသုံးသပ်မိလဲဒီမှာပေါ့နော်တိုင်းဒေသနဲ့ကရင်ဖွဲ့တွေကြားတိုက်ပွဲတွေလွယ်လင်းတကူဖြစ်နိုင်တဲ့အနေအထားမျိုးတွေရှိလားဆရာ
သူနယ်ပယ်ကိုနယ်ပယ်ကိုဖြတ်သန်းသွားလာဖို့နေထိုင်ဖို့ဆိုတဲ့အမျိုးတွေကအနုနပယ်သဘောတူညီမှုအောက်မှာညှိနှိုင်းရှင်လင်းမှုအောက်မှာပြည်ယူလောက်ကြတဲ့သဘောမျိုးရှိတယ်လို့ကျွန်တော်နားလည်တယ်သို့တော့တိုက်ပြီးတော့ဆက်ဆံမှုမရှိလာတဲ့ RCSS ကတော့ဖြန့်ပြည့်ရဲ့တောင်ပိုင်းနယ်မှာပုံပြီးအခြေဆိုင်တဲ့အခါကျတော့မြောက်ပိုင်းမှာသူတို့တပ်တွေလည်းတိုးချဲ့ပြီးလှုပ်ရှားလာတဲ့အခါကျတော့ဒီအဖွဲ့စည်းရဲ့တပ်ဖွဲ့လှုပ်ရှားတဲ့နေရာဒီတပ်တွေကနည်းနည်းတခြားသောရှိရင်အဖွဲ့စည်းတွေနဲ့ဟိုနည်းနည်းစိတ်မယင်းနှင်းဘူးလို့တော့ဖြစ်နေသလားတော့ကျွန်တော်မသိဘူးပေါ့နော်ဆိုတော့ဗျာဒီနေရာမှာသူနဲ့ပဲကိုနဲ့ပဲရလို့သူတို့ဘယ်လိုခွဲခြားသတ်မှတ်ထားကြသလဲဆိုတော့ကျွန်တော်လည်းတိတိကျကျမသိဘူးခင်ဗျအဲ့လိုတိကျတဲ့သဘောတူညီချက်တွေကလည်းရှိကြသလားမရှိကြသလားနှုတ်ကတိအဖြစ်သဘောတူထားကြတာလားသူတို့မဟုတ်ရေးသားထားတဲ့သဘောတူညီမှုမျိုးတွေရှိမရှိဆိုတာလည်းကျွန်တော်စိတ်စိတ်တော့မသိဘူးခင်ဗျနော်ဆိုတော့ဇာတိကအခုလိုလက်နက်ကပတိပကအေးပြန်လာနားလည်မှုအမကောင်းတော့အချိန်တိုင်းနေရာတိုင်းမှာဖြစ်နိုင်ပါ
အပြစ်ခတ်ရစေးတဘောတူစာချုပ်မှာပေါ့နော်လက်မှတ်ရေးထိုးပြီးရတိုင်းသားလက်နက်ကင်တပ်ဖွဲ့တွေဟာအရင်အထက်ပေါ့နော်နယ်မြေဒေသတွေကိုလွတ်လွတ်လပ်လပ်သွားလာနိုင်နေဆိုပြီးတော့ထုတ်ပေါ်ပြောကြားထားတာတွေလည်းရှိပါတယ်ဆရာဒီလိုအနေအထားတွေကြောင့်ပေါ့နော်တိုင်းသားဒေသတွေမှာတိုင်းသားလက်နက်ကင်တပ်ဖွဲ့အချင်းချင်းထိတိုက်တွေ့ဆုံမှုတွေများလာနိုင်မလားဆရာဘယ်လိုများသုံးသပ်ပါသလဲရှင်
မြေဒေသအနောက်သွားလာခြင်းတပတ်ဆိုရင်တော့လက်နဲ့မပါဒီလိုလူလက်သွားလာလို့ရတယ်ဆိုတော့နေထမ်းမျိုးကတော့အစိုးရဘက်ကတမန်တော်ဘက်ကဖြစ်ထူထားပေးတယ်ဆိုတော့သဘောရှိပါတယ်သို့တော့ကျွန်တော်တို့လက်နဲ့ခင်ရနဲ့သွားလာဖို့လိုအပ်တယ်ဆိုရင်တော့ညှိနှိုင်းဆောင်ရွက်ရပါဗျာတင်းကျိုးပြီးတော့တင်းပို့တာမျိုးတွေညှိနှိုင်းပြီးတော့သူစီချက်ရယူတာမျိုးတွေကိုကျွန်တော်တို့လုပ်ဖို့လိုပါတယ်လေဒါကတော့အစိုးရရောတမန်တော်ဘက်ကရောပြောထားပေးတာကိစ္စပါစင်စားလက်နဲ့ကအချင်းချင်းကြားမှာတော့အဲ့ဒါလိုလည်းလှုပ်ထားဖို့လိုအပ်တယ်လို့တော့ကျွန်တော်ထင်တာပေါ့နော
်အခုလက်ရှိသူတို့နှစ်ဖက်ဖြစ်နေတဲ့တိုက်ပွဲအနေအထားအရကြတော့ဘလို့ကြောင့်များဆရာတို့သုံးသပ်နိုင်မလဲဆရာ
သူတို့ဖြစ်ကတော့ဒီလိုနယ်မြေဖြန့်စားမှုကနေစတယ်လို့ပဲကျွန်တော်နားလည်ပါတယ်လေ RCSF ကတော့သူတို့ထုတ်ပြန်ထားတဲ့သတင်းထုတ်ပြန်ချက်တွေမှာရေးထားတာရှိပါတယ်လေ NCA လက်မှတ်ရေးထိုးပြီးတဲ့နောက်မှာ NCA နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတပ်ဖွဲ့အလိုက်သူတို့ရဲ့ဌာနချုပ်တွေတန်းတန်းမဖိတ်ခေါ်ပြီးတော့ဒီဝေးတွေလောက်တဲ့ရှင်းလင်းချက်ပြမှုတွေလောက်တဲ့အဲ့ဒီကအပြန်လမ်းမှာတအားဖွဲ့ကချုပ်ကိုတတ်ခတ်တယ်ဆိုတဲ့သဘောမျိုးကိုရေးသားတာကျွန်တော်တွေ့ရပါတယ်အဲ့တော့ဒါလည်းသတင်းအမှန်လားပါလဲဆိုတော့လည်းကျွန်တော်တို့ဟိုအမှန်ကအကန့်အသတ်ရှင်နဲ့တွေ့မှပဲကျွန်တော်တို့အတိအက ချက်ပြရမယ့်ကိစ္စပါနော်ဒီတအန်းဖွဲ့ကသူတို့ရဲ့တင်ပြမှုအရဆိုရင်တော့နောက်ကနေပြီးတော့ဗမာစစ်တပ်ကလည်းလက်နက်ကြီးနဲ့ကူပြီးတော့ပြစ်သိနေတာမျိုးတွေလည်းရှိတယ်ဆိုတော့လည်းကျွန်တော်သိရပါ
ဒီ RCSS ကပြောတာကြတော့ဗောနော်ဒီအရင်ကသူတို့ဒီရှမ်းပြည်မြောက်ပိုင်းမှာသူတို့တပ်တွေရှိတယ်ဒီအစိုးရနဲ့တိုက်ပွဲတွေဖြစ်တာကြောင့်သူတို့အနေနဲ့ပျောက်ကြားစနစ်နဲ့လှုပ်ရှားနေတာအခုအစိုးရနဲ့လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာဒီနယ်မြေတွေမှာသူတို့ငကိုတွေကတပ်တွေရှိထားတော့သူတို့နေရာကိုသူတို့ပြန်လာတယ်ဆိုတဲ့သဘောမျိုးလည်းရှိတော့ဗောနော်ဆရာတို့ရောအရင်တော့ရောဒီနေရာမှာ RCSS တပ်တွေရှိတယ်ဆိုတာမျိုးသိထားလားဘယ်လိုများသိထားလဲရှင်
ကျွန်တော်တို့အဲ့လိုသတင်းတစ်ခါမှမရှိဘူးဗျာနော်ဒါပေမဲ့သူတို့အင်အားကြီးထွားလာတဲ့အခြေခံအောက်မှာတော့သူတို့ရဖရကအဲ့လိုစီလှုပ်ပြီးတော့လှုပ်ရှားရတဲ့ရှိကောင်းရှိနိုင်ပါတယ်ဒါကတော့လေသူတို့အနေနဲ့ရှားအဖွဲ့စည်းဆိုတော့လေရှားပြည်နယ်တစ်နယ်လုံးအတိုင်းတန်မှာတော့ဒါသူတို့ပြည်နယ်လို့သူတို့သတ်မှတ်ပြီးတော့သွားလာလှုပ်ရှားပိုင်တဲ့အခွင့်ရှိတယ်လို့သူတို့မှတ်ယူတဲ့အခြေအနေမျိုးအောက်မှာလှုပ်ရှားသလားတော့ကျွန်တော်တို့လည်းသိချက်မပြောနိုင်ဘူးဗျာနော်ဒါပေမဲ့ဘာဖြစ်ဖြစ်ကျွန်တော်တို့နားလည်တာကတော့ဒီလိုအင်းသာချင်းချင်းဘဝတူချင်းကတော့နာလည်းမူအားကောင်းဖို့တော့လိုတယ်ပြန်လာရင်းနဲ့ဆောင်ရွက်ဖို့တော့လိုတယ်ငြင်းငြင်းချက်ချက်ပြဿနာကိုပြချတဲ့သဘောမျိုးကိုတော့ကျွန်တော်တို့မြင်ချင်းပါတယ
်ဒီတိုက်ပွဲတွေရစဲဖို့ပေါ့နော်နှစ်ဖက်တက်တွေအနေနဲ့ဘလို့အ short အတင်းတွေနဲ့ညှိနှိုင်းသွားဖို့လိုမယ်လို့များစရာတုံးသက်ပါတယ်လေရှင
်အရေးကြီးတာကတော့နှစ်ဖက်စလုံးကကောင်းဆောင်တွေကိုယ်တိုင်ကိုယ်ကျမျက်နှာချင်းစာပေါ့နော်သူဆောင်ညှိနှိုင်းဆွေးနွေးဖြေရှာသိနေလို့ကျွန်တော်ထင်တယ်ထိပ်ပိုင်းကကောင်းဆောင်တွေကအ short တင်းသဘောမျိုးနဲ့တွေ့ဆုံဖို့ကြိုးစားသိနေနောက်သူတို့ခက်ကလည်းစိတ်ရှိသီးခံပြီးတော့ပြဿနာရင်းမြစ်ကိုပကတိချင်းနေနဲ့သဟာစရာဖြစ်မဖြစ်သူတို့အခြေယူပြီးတော့လိလဖို့လိုတယ်အောက်ခြေကိုလည်းရောက်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်နော်
ဆရာကြီးကုလို့ဖြေကြပေးရတဲ့အတွက် RFA ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါ